င်္ဂလာပါရှင်2024ခုနှစ်ဇွန်လ18ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပီးထုတ်လွှင့်နေပါပြီ။ကျမဂျူလာမျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာ2025ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုလိုက်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေအပါအဝင်နောက်ဆုံးရသတင်းတွေနဲ့အတူအမျိုးသမီးကန္တာအပတ်စဉ်အစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။လာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။အနာသိန်း3နှစ်ကြာကြာကာလတစ်လျှောက်လုံးရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်းဆောင်ကအကြိမ်ကြိမ်ပြောခဲ့ပေမဲ့အချိန်ကာလကိုထုတ်ပြောတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လ15ရက်နေ့ကမိထီလာမြို့မှာဌာနဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံချိန်2025ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့ပထမဆုံးထုတ်ပြောလာတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပနိုင်ရေးအတွက်လာမယ့်အောက်တိုဘာလကစပြီးတော့လူဦးရေသကောင်စီရင်ကောက်ယူမယ်လို့လည်းပြောပါတယ်ရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မြို့ပတ်ဝန်းကျင်မှာကြန့်ရှိနေတဲ့စစ်ကောင်စီစခန်းအလုံးကိုရခိုင်တပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်တော့မှာဖြစ်တာကြောင့်မောင်တော်မြို့ကန်တွေမြို့ကနေအမြန်ဆုံးထွက်ခွာကြဖို့ရခိုင်အမျိုးသားအဖွဲ့ချုပ် ULAA ကမနေ့ကကြေညာချက်ထုတ်ပြန်အတည်ပြုလိုက်ပါတယ်စစ်ကောင်စီကမောင်တော်မြို့ကိုစစ်စခန်းအနေနဲ့အသုံးပြုပြီးတော့စစ်ဆင်ရေးလုပ်ဖို့ပြင်ဆင်ထားတာကြောင့်ရခိုင်တပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်သွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်ဒါကြောင့်စစ်ကောင်စီစခန်းချရာအဆောက်အုံတွေမှာဒေသခံတွေမနေထိုင်ကြဖို့လဲသတိပေးပြောဆိုထားပါတယ်ရှင်။ရခိုင်ပြည်နယ်နယ်စပ်ကတိုက်ပွဲတွေဘင်္ဂလားဒေ့ရှ်ဘက်ကိုကူးဆက်လာမယ်ဆိုရင်လက်တုံပြန်သွားမယ်လို့ဘင်္ဂလားဒေ့ရှ်လမ်းပန်းဆက်သွယ်ရေးဝန်ကြီးအိုဘာဒူကွာတာကပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံကပြစ်လိုက်တဲ့လက်နက်ကြီးစံတွေဘင်္ဂလားဒေ့ရှ်ပိုင်နက်စိတ်မာတင်ကျွန်းတဲကိုကြားရောက်တာနဲ့ပတ်သက်လို့သတင်းတော်တအူးရဲ့မေးမြန်းချက်ကိုမနေ့ကဖြေဆိုခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ရေးအရာဖြည့်ရှင်းတာထက်ဆွေးနွေးအဖြေရှာတဲ့နည်းနဲ့ဖြည့်ရှင်းဖို့ကြိုးစားနေတယ်လို့လဲဆိုပါရယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ကိုရှော့မတွက်ဖို့နဲ့သူတို့ဘက်ကိုထိလာရင်တုံ့ပြန်တိုက်ခိုက်ဖို့အသင့်ရှိနေကြောင်းဝင်ကြီးကပြင်းပြင်းထန်ထန်သတိပေးခဲ့တာလည်းဖြစ်ပါရယ်ရှင်။အိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာအကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့မြန်မာဒုက္ခသည်28ဦးအစာငတ်ခံဆန္ဒပြနေတယ်လို့အခုအညီပေးနေတဲ့အိန္ဒိယမြန်မာလေလာဆောင်ကြည့်ရေးအဖွဲ့အိန္ဒိယဖော်မြန်မာတာဝန်ခံဆက်လိုင်းဒိုခါက RFA ကိုပြောပါရယ်လက်ရှိစန္ဒပြနေသူတွေဟာလူငယ်အမျိုးသားတွေဖြစ်ပြီးတော့သူတို့ကိုမနီပူအစိုးရကမြန်မာနိုင်ငံဘက်ကိုအတင်းအကျပ်ပြန်ပို့ဖို့စီစဉ်နေတာကြောင့်အခုလိုစန္ဒပြနေကြတာဖြစ်ပါရယ်ရှင်မန္တလေးအိုးဘိုအကျဉ်းထောင်ကနိုင်ငံရေးအကျဉ်းသား80ကျော်ကိုစစ်ကောင်စီကဇွန်လ15ရက်နေ့မနက်မှာထောင်ပြောင်းလိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကမနေ့ကထုတ်ပြန်ပါတယ်။မကွေးအကျဉ်းထောင်နဲ့မြင်းကျန်အကျဉ်းထောင်တွေကိုနိုင်ငံရေးအကျဉ်းသား80ကျော်နဲ့မူရင်မှုနဲ့ထောင်ချနေသူ3ဦးဝန်းကျင်ကိုပြောင်းရွှေ့လိုက်တာလို့ထုတ်ပြန်ချက်မှာဖော်ပြပါတယ်ရှင်။သတင်းတွေကိုတင်ပြခဲ့တာပါ။အခုဆက်ပြီးသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်တက်ခဲ့ချင်းရွာကန52ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးထားတာ3လကျော်ကြာတဲ့အထိပြန်လွှတ်မပေးသေးသလိုတယောက်အတွက်ထမင်းပိုးငွေကျပ်4,000နေတိုင်းပေးနေရတယ်လို့မိသားစုဝင်တွေကပြောပါရယ်မခတ်မှာတင်ပြထားပါရယ်ရှင
်ပြီးခဲ့တဲ့မတ်လ14ရက်နေ့ကဖမ်းဆီးခံထားရတဲ့စကိုင်းတိုင်းမုံရွာမြို့နယ်တက်ခဲ့ချင်းရွာကန52ဦးဟာ3လကျော်လာတဲ့ဒီနေ့အထိပြန်လွှတ်မလာသေးဘူးလို့ဒေသခံတွေကပြောပါရယ်ဖမ်းဆီးခံရသူတွေအတွက်ထမင်းပိုးဆိုပြီးတော့လူတဦးကိုတစ်နှစ်ငွေကျပ်4,000ပေးနေရတယ်လို့အမည်မဖော်လိုတဲ့တက်ကယ်ချင်းရွာခံမိသားစုဝင်တဦးက RFA ကိုပြောပါတယ
်။ဒီကကျွန်တော်တို့9ရက်ကိုအဲ့လူ52ယောက်ကိုကိုးတင်ပြီးရတယ်။ဒါတော့ဒီလိုတွေတော့တမင်းကိုတယောက်ကို1ရက်ကို4,000ပေးရတယ်။မပေးနိုင်တဲ့လူတွေလည်းအများကြီးပေါ့ဒါပေမဲ့မပေးနိုင်ဘူးသူတွေပဲဖြစ်အောင်လုပ်ကြရတာပေါ့။သူတို့ကြီးလောင်လို့ထောက်ပံ့ကြီးရတာလေးဒီလိုနောက်ပြီးရတော့အလုံးလုံးတာအခုတော့လုံးလုံးတည်းရဲ့ဆိုရင်ဒီကိစ္စတော့တမင်းနှစ်နှစ်တနက်ပေါင်းစားတဲ့သူတွေတော့ရှိတယ်။ဒီတမင်းကိုပေးနိုင်မှုရတော့
မလ14ရက်နေ့ကအင်အား60ကျော်ပါစစ်ကြောင်းဟာတက်ကယ်ချင်းရွာကိုဝင်ရောက်စီးနှင်းပြီးတော့ဒေသခံ89ဦးကိုဖမ်းဆီးခဲ့တာပါအဲ့ထဲကအသက်ကြီးသူ28ဦးကိုမလ24ရက်နေ့မှာပြန်လွှတ်ပေးခဲ့ပြီးမဲ့လူငယ်နဲ့လူလတ်ပိုင်းအွယ်52ဦးကိုတော့မုံရွာမြို့နယ်အမှတ်1ရဲစခန်းက အချုပ်ကားနှစ်စီးပေါ်မှာပဲဆက်ဖမ်းထားတာလို့ဆိုပါတယ်အဲ့ဒီထဲမှာလာသားအရွယ်ကလေးရှိတဲ့မိခင်နှစ်ဦးအပါအဝင်အမျိုးသမီး23ဦးနဲ့အမျိုးသား28ဦးပါဝင်ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲထားတာလို့ဆိုပါတယ်မတ်လ14ရက်နေ့ရွာထဲဝင်ရောက်စီးနှင်းခံရခြင်းကလည်းနေအိမ်400လောက်မီးရှို့ခံရပြီးဒေသခံ3ဦးတပ်ဖြတ်ခံရတယ်လို့တက်ကဲချင်းရွာခံတွေကပြောပါတယ်။ဖမ်းဆီးခံထားရသူတွေဟာလက်လုလက်စားတောင်းရလုကင်သူတွေဖြစ်ပြီးတော့ကာကွယ်ရေးတပ်တွေနဲ့မပတ်သက်တာကြောင့်ပြန်လွတ်ပေးစေချင်တယ်လို့ဆိုပါတယ်။မုံရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကတော့တက်ကဲချင်းရွာကိုကာကွယ်ရေးတပ်တွေဝင်ထွက်နေတာကြောင့်ဒေသခံတွေကိုထောက်ပို့လို့ဆွတ်ဆွဲဖမ်းဆီးခဲ့တာလို့ပြောပါတယ်။
အဓိကတော့အဲ့ဒီရွာမှာသူ့တနန်းသတင်းပေးနဲ့အဲ့ဒီမှာဟို PDF တွေပါတယ်ဟိုဆက်ချက်ရေးနဲ့သူ့ဟာတွေဖြတ်သွားဖြတ်လာနေရှိတယ်လေဖြတ်သွားဖြတ်လာနေရှိတဲ့အခါကျတော့တနန်းကြီးကအဲ့ဒီမှာဟိုသတင်းပို့လိုက်လို့ရှိရင်အဲ့ဒီရွာမှာရှိတယ်ဆိုတော့အဲ့ဒီရွာကိုနာဟုတ်လာတယ်ဒီကနေ့တော့သူတို့ကတော့ပြောလို့ရှိရင်ဘာလူခုကြီးမှမရှိဘူးသူတို့ဖြစ်ပေါ်ပြီးဟိုဆိုလိုချင်တာကတော့တို့တို့အကြည့်ကြည့်လို့မမှတ်တော့ဘူးတို့တို့ကြည့်ကြည့်အားလုံးကိုသူတို့ဖတ်တာ
ဇွန်လ9ရက်နေ့ကလည်းတက်ကဲချင်းရွာကိုအင်အား50ကျော်ပါစစ်ကြောင်းဝင်ရောက်စီးနှင်းခဲ့ပြီးအသက်30အရွယ်ဒေသခံအမျိုးသားတဦးကိုပြစ်တက်သွားတယ်လို့ဆိုပါတယ်။အမျိုးသားညညရေးအစိုးရ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူဦးနေဖုံးလက်ကတော့ဖမ်းဆီးခံထားရတဲ့လူငယ်တွေကိုစစ်မြေပြင်မှာအသုံးပြုတာမျိုးဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
်။အခုဖမ်းဆီးခံရတဲ့ရွာသူရွာသားတွေအနေနဲ့လည်းသူကတော့လူဝင်အားလည်းအသေးအတန်လိုအပ်နေတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မို့လို့စစ်မြေပြင်မှာလူသားတိုင်းအဖြစ်အသုံးပြုတာမျိုးတွေပေါ့နော်ပြီးတော့ဒီအာရမစစ်မှုထမ်းခိုင်းတာမျိုးတွေလည်းဒါလုံးဆောင်လာနိုင်ရေးရှိရပေါ့နော်အဲ့တော့ဒီအခြေအနေတွေကိုကျွန်တော်တို့အမြန်ဆုံးရပ်တန့်အောင်ကျွန်တော်တို့လည်းအစောင့်အကြိုးစားလျက်ရှိတယ်လို့ပေါ့နိုင်ငံတကာအနေနဲ့လည်းလက်လူရှုမနေပဲနဲ့ထိရောက်တဲ့ကူညီမှုတွေဒါလုံးကြဖို့လိုအပ်ပြီလို့ပဲပြောချင်ပါတယ်ဗျာ
ဒီအပေါ်တုံ့ပြန်မှုရဖို့စစ်ကောင်စီရဲ့စကိုင်းတိုင်းပြောခွင့်ရသူလူမှုရေးဝန်ကြီးဦးညွန့်ဝင်းအောင်ကိုRFI ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံမဖြေဆိုပါဘူး။နိုင်ငံရေးကျင်းသားများကကိုကြီးစောင့်ရှောက်ရေးအသင်း AAPP ရဲ့ဇွန်လ14ရက်နေ့အထိစီရင်အရာအာနာသိန်း3နှစ်ကျော်အတွင်းစစ်ကောင်စီတက်ကြောင်နိုင်ငံတော်ဝန်မှာအရက်သား2000ခွဲကျော်ဖမ်းဆီးခံခဲ့ရပါတယ်ရှင်
။ RFI ကဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုဆက်ပြီးတော့အမျိုးသမီးကန္တာအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီတစ်ပတ်မှာတော့အာနာသိန်းစစ်တပ်ကိုစန့်ကျင်ဖို့လက်နက်ကင်တော်လှန်ရေးသမားဖြစ်လာတဲ့ရှစ်နေအမျိုးသမီးတဦးအကြောင်းမခင်ခင်ဤတင်ပြထားပါရရှင
်။အရင်တော့ဆိုနိုင်ငံရေးအကြောင်းဘာမှနားမလည်တဲ့လူငယ်တဦးပေါ့နော်။နိုင်ငံရေးနဲ့ပတ်သက်ပြီးညီမစိတ်ဝင်စားမှုမရှိဘူး။တိုင်းပြည်ဘာဖြစ်နေလဲလဲညီမမသိဘူး။ညီမပြောဖို့ပဲသိခဲ့တယ်လို့ပေါ့နော်။ကောင်းကောင်းကြီးပြောခဲ့ရတယ်ပေါ့နော်အင်္ဂါနှစ်ဆိုတဲ့အချိန်ကလွတ်လပ်စွာပြောရရင်လုံခြုံမှုအများကြီးရှိတယ်ပြည်သူတွေအနေနဲ့လည်းကိုယ်သွားကျင်တဲ့အချိန်ငါကျင်တဲ့အချိန်မှာစိတ်လုံခြုံစွာအများကြီးသွားနိုင်တယ်ပေါ့ဒါပေမဲ့ဒီလိုအာဏာကောက်သိမ်းလိုက်တဲ့အချိန်မှာဒါဟာမတရားသဖြင့်အာဏာသိမ်းမှုဆိုတာကိုညီမတို့လက်ခံတယ်ခံယူရတဲ့အတွက်ဒီအာဏာသိမ်းမှုကိုစိတ်ကျင်းနေပြည်တယောက်အနေနဲ့ညီမပါဝင်ခဲ့ပါတယ
်သူကတော့ရှေ့နေမှလေးဖူးပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်မှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့လူငယ်တွေနဲ့အတူကြောက်ကြားတပိတ်တွေမှာတက်တက်ကြွကြွပါဝင်ခဲ့သူပါ။အဲဒီနောက်စစ်အာဏာရှင်ရဲ့ဖက်စီးမှုတွေကြောင့်တော်လှန်ရေးနယ်မြေဘက်ကသူထွက်ခွာလာခဲ့ရပါတယ်။
မိသားစုကိုစွန့်ခွာရင်ခံစားချက်ကတော့ပြောပြတက်လာအောင်ပဲပေါ့နော်။အဲအိမ်ကိုသွားပြီးတော့ဟိုတမီးသွားရုံပဲပေါ့နော်။ဖေနဲ့မေကိုကတော့ပြီးတော့မှအာညီမထွက်ဖို့လုပ်တယ်ပေါ့။အဖေနဲ့အမေကတော့ငိုတယ်။အာသူစိတ်ပူတယ်မသွားစီချင်းဆိုတဲ့အကြောင်းတွေပြောတယ်။ဒီတော့ရင်ဝင်ပြီးရင်ပြန်လာနိုင်မှာမဟုတ်တော့ဘူးဆိုတဲ့အကြောင်းတွေလည်းသူတို့ပြောရပေါ့နော်။အာဒါပေမဲ့အဖေကတော့သူဘာမှမပြောဘူး။ဂရုစိုက်ဖို့ပဲပြောရပြောပြီးတော့သူဖလက်ထွက်သွားရပေါ့။ညီမကတော့ပြီးတဲ့အချိန်မှာအဲသူငွေလဲမှုမှာပေါ့နော်တနေရာမှာအခါလေးကိုဒီဘက်မှာနေမကောင်းဖြစ်တဲ့အချိန်အရန်စိတ်တက်ကြရင်စိတ်အားငယ်တဲ့အချိန်ဆိုရင်တော့လွမ်းနေအိမ်ကိုဟိုငုံမိရဲ့အခါရင်းလည်းရှိရပေါ့နော်ဒါပေမဲ့လည်းကိုရွေးချယ်ခဲ့တဲ့လမ်းပဲဘသူမှဒီလမ်းကိုမြမတို့တွန်းအားပေးပြီးတော့ပို့ခဲ့တာမဟုတ်ဘူးအဲ့တော့ရအောင်ဆက်ပြီးတော့ကြော်ဖြတ်မယ်ဆိုရင်စိတ်ငယ်ပဲအဲဆက်သွားရပေါ့
လူငယ်တဦးအနေနဲ့ဘဝကိုလွတ်လပ်ပေါ်ပါစွာဖြတ်သန်းလာခဲ့တဲ့သူအတွက်တော်လည်ရေးခီးလန်းကအခက်အခဲတွေများစွာရှိခဲ့ပါတယ်စစ်အာဏာရှင်ကြောင့်မိသားစုကိုဆွန့်ခွာခဲ့ရပေမဲ့ဒီတော်လည်ရေးခီးမှာဒုတိယမိသားစုတစုကိုရခဲ့တယ်လို့ဖူးဝပြောပါတယ
်ဒီဒေါနာမှာတင်နန်းတူတက်ဟိုတင်နန်းတစ်ခုထဲမှာတူရှိခဲ့ကြတယ်သူတွေကဟိုညီမအတွက်ဒီ ော်လည်းရေးရပေးတယ်ဒုတိယမိသားစုပဲကျွန်တော်တို့တွေဟိုစခန်းရွှေ့တဲ့အချိန်တွေကျွန်တော်တို့ဆက်ပြစ်ကွင်းသွားတဲ့အချိန်တွေအဲ့အချိန်တွေမှာနိုင်ပေါင်းများစွာရပောင်းများစွာလမ်းလျှောက်ပြီးတော့အခက်ခဲတွေတူတူကြုံပြခဲ့ကြတဲ့သူတွေမျိုးလို့အဲဘယ်အချိန်မဆိုတာညီမအတွက်မိသားစုပါပဲ
တောတောင်တွေထဲမှာခက်ခဲကြမ်းတမ်းမှုတွေကိုရင်ဆိုင်ရတိုင်းဒီတော်လည်းမိသားစုအတွက်သူအတင်းခဲ့ရတယ်လို့လဲဆိုပါတယ
်အဲခက်ခဲတဲ့ဒီစိန်ခေါ်မှုတွေကြုံရတဲ့အခါတိုင်းလေးပေါ့နော်အော်ငါပြီးမှာတော်လည်းရပြီးတဲ့ဒုတိယမိသားစုရှိတယ်ဒီလူတွေရှိနေတယ်ငါဆက်ရုံးပါမယ်ပြီးရင်ရှေ့မှာအမ်ထောင်ကျသွားတဲ့ရဲဘော်တွေရှိတယ်တိုက်ပွဲမှာကြာသွားတဲ့ရဲဘော်တွေရှိတယ်ဒီလူတွေကတော့အသက်ပေးပြီးတော့ဆွန့်သွားပြီးတော့မှတော့ဟိုကိုတွေကနောက်ဆုံးလို့မရဘူးဆိုတော့ဟိုစိတ်ခံစားချက်တစ်ခုတည်းနဲ့ညီမတို့ဆက်ပြီးတော့အားတက်ပါတယ်စိန်ခေါ်မှုတွေကိုကြော်ဖြတ်ပါတယ်ဟုတ
်စစ်အာဏာရှင်တော်လှန်ရေးမှာသူပါဝင်လာခဲ့တာ3နှစ်ကျော်လာခဲ့ပါပြီအသက်အန္တရာယ်ချအခက်အခဲတွေကြားကပဲတော်လှန်ရေးကြီးမှာအဆုံးအထိပါဝင်သွားဖို့ဆုံးဖြတ်ထားတယ်လို့ဖူးကပြောပါတယ်
အာမျောလင်းချက်ကတော့တခုပဲရှိပါတယ်ညီမတို့ဒီစစ်အာဏာသိမ်းမှုကိုအမြန်ဆုံးတွန်းလှန်နိုင်ပြီးတော့ညီမတို့ကိုင်ကိုပြန်ချင်ပါတယ
်အာဖေကဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်ပြီးကိုနော်ဒင်စီစဉ်တင်ဆက်တဲ့ကချင်တိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်
ပါလို့မနက်အမေရိကန်မွန်တန်ဝါရှင်တန်ဒီဇင်ရဲတူအရဖရန်မွန်ဆန်ကပ်တောက်ကလုမလာကအိုင်တိုင်းနီခရစ်စတိုရှင်ရဲ့ကံကောင်းခွန်လီဂျွန်စတာဆစ်စနစ်ပါလငယ်ချပေါ့ချီကလမောင်ဖေငိုင်းဖိုင်နိုဒင်းလစ်လာတမ်ဒနာရဲလောဒါပါချီကလမောင်သာမောင်ခမြန်ကိယောကင်ဝန်ကင်ဂျွန်နန်တဲ့တပန်နန်အကျူပီဖောပွိုက်လောရှိကမချိနာကမိုင်တီမြောကာဂျရစ်ဘဂါကင်နန်လမ်ဖေကိယေဂျုံတက်ကောက်ဆိုင်ရှိကสมสันกษารุงมกัมกุนิยองมงชัวแทป้องนำดูยุเกตุจุมพอจังมาเนกุนมตุนพี่ใหญ่ชิกาเทไวหมอมกจิกขลุกนกุจังวังเดเพียงกองเซมปุงนิปอมละคองครัดปุนัยชิกานี้ตังตุนตานัยเพนาลุนาเรจุมพอมงเทสามหงจริตเนอุนบองมุนาชังลัดพงกิอายวะพอจัดไนမောင်ကင်ရံကင်ကြသေတပါရှင်းငိုင်းအကျူပီအပနောင်လမန်ဖေဂျွန်ရှိမလီယာစနီနောင်မွန်မရေကောင်းလုံးဝေဂလိုဘဆိုင်နေဒိုင်လမန်ဒေကီယောကင်ကြကွန်တီစလန်နီကီယေတပမ်ဆုံစလန်နီနခုဖုံဝေနေတဲ့ကင်ရမ်ချာနီစာဒုဆောင်လမဆိုင်နေเพียงกองเสียสมสันกษัตริย์รุ่งกำกนิยองปรุนนะมงชวัติลตากินดุนนามตุยุเกมงเอตุงาจุมพ่อจงมานิงก็จุนเสียสินีลันดันเมียนสมสันกษัตริย์รุ่งชองเอกุนมาดุนไอลำกลัวเร่ได้ละมังไว้กลัวไอยุเกงาจุมพ่อมบองมิวชากองเสียมุมตุสลังเลียงคุณถอยยานาจอนสุนัยเ
ร่ต้องคนจุพรชรวดนะสตับนิยองเทเลวามุเงินเพียงดับในต้องจันตัววาคลายฮิวแมนิเทเรียนจีโนไซต์ต้นไอง่ายเพียงดับอสุยาการบุ้งดีกโลนะเลียนะองชัวแต่ป้องมุงวยนี่เคยสาพีร์งาตานิงโ
อยานาจันกุนดุนไอลำเพจุนโปรจคูจุนพอมองชังหลับมจันกำลังใบปินพังไอชิมสมหนึ่งพิงไอเตียนกลอยไรนะเมียนจงมังเก่ามงชังหลับไอลำสุนัยเกียเยเทมจันปิงง่ายไว้หมอมเรทายมุกจิก KBC ขลุบนกุจงวังกตาเพียนกองซีจัดบุงนีลงไงเทบอมละคองจักรปุนไอลำนกุพุงไวนิสุนัยเรไรดิมงมชาสิคละไอลำง่ายเทนกุทิงโนเทนจานาดรามอุงคลายลำเจลวยเรในปาชิกาลมังได้ก่อนนิมตัดไซไอไปคำดลายนิจโจจิจูตมกะไอสรายนัวจิมบันนี้ยองมุยเปียวสมสะงามกาโล
အာဖေရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေ။မြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင
်။ Radio Free Asia